မျိုးသားပညာရေးဥပဒေကိုပြင်ဆင်ရေးတပိတ်မှောက်ခဲ့တဲ့ကျောင်းသားတွေဟာ17လကျော်ကြာအမှုရင်ဆိုင်နေရပြီးကျောင်းသားကောင်းဆောင်တွေဟာအမှုပေါင်း80ထက်မနည်းရင်ဆိုင်နေရပါတယ်။ဒါအပြင်အခြားဖိနှိပ်မှုတွေကိုလည်းရင်ဆိုင်နေရတယ်လို့ကျောင်းသားတွေရဲ့အကျိုးဆောင်ရှေ့နေတွေက VOE ကိုပြောပါတယ်။ကျမတို့ရဲ့ VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ရုံးချိန်ပေါင်း40နီးပါးရှိလာပြီဖြစ်တယ်လို့ပေါ်မှာ session နဲ့အမှုပေါင်း80နီးပါးလောက်ရင်ဆိုင်နေရတဲ့ကျောင်းသားတွေကိုနေ့စဉ်နီးပါးတာယာဝတီမြို့နယ်ကနေရန်ကုန်ကိုရုံးထုတ်စစ်ဆေးနေတာဟာနှိမ့်ဆက်ညှင်းပန်းတယ်လို့ဖြစ်နေတယ်ဆိုပြီးကျောင်းသားတွေရဲ့အကျိုးဆောင်ရှေ့နေဦးလှမျိုးမြင့်ကဆိုပါတယ်
။ရန်ကုန်မှာပေါ်မှာ session တွေကလေခွဲခွဲပြီးတော့ဆွဲတယ်။ဟိုစစ်သေးတာတွေအမှု80နီးပါးလောက်ရှိတယ်လို့ပြောတယ်။ပေါ်မှာ session တွေ80နီးပါးလောက်ရှိတယ်လို့ပြောတယ်။တာယာဝတီကနေပြီးတော့ရန်ကုန်ကိုရုံးထုတ်တယ်။တာယာဝတီကအကြီးအဆုံးနဲ့လောက်ပေါင်းတယ်။အဲ့ဒါကြီးအသွားပြန်နှိမ့်နေထုတ်နေတယ်ဆိုလို့ရှိရင်ရဲရဲအလုံးလုံးရှုပ်တယ်။ဟောရန်ကုန်ထုတ်တယ်ဆိုတဲ့အခါကျတော့နေ့တိုင်းထုတ်တယ်နေ့တိုင်းကားရှိပြီးနေ့တိုင်းသွားနေရတော့ဒနာစီအောင်ရဲဖြူဖြူအောင်ရဲကရန်ကုန်ထုတ်ပါ။ရန်ကုန်တရားလုံးထုတ်မှာညနေတိုင်းမှာပတ်လက်ပတ်ချီအမှုရှိနေတဲ့အခါကျတော့သူကနေ့တိုင်းလာဆိုနေ့တိုင်းဒီကားရှိနေတာဒုက္ခကိုသူခံစားနေရတယ်။သူတို့ကတိတ်ပြာဟိုခလေးတွေကိုဒုက္ခပြီးလို့ဆိုရဲမကောင်းတဲ့ရဲချက်နဲ့လုံနေရဆိုတာပေါ်နေနေဘူး။သူတက်တန်းရှိတဲ့အပြင်မှာရအောင်ဖြစ်သက်သွားတဲ့ပုံစံမျိုးဖြစ်သွားတယ်။အဲ၃နိုင်ခရီးကိုထိုင်နေစီရတယ်ဒါနဲ့ချင်းချင်းပြန်ခေါ်သွားရဆိုတော့ဒီနေ့အပပြန်သွားနေတဲ့တာဝီထောင်နဲ့ရန်ကုန်နဲ့အပပြန်သွားနေတဲ့ခီးကနေတဲ့ခီးမှာပုံစံနဲ့
အင်္ဂါနေ့တိုင်းတရားရီမြို့နယ်တရားရုံးမှာရုံးထုတ်ချိန်မှာလဲတရားသူကြီးနဲ့ကျောင်းသားတွေကြားမခြေလှမ်းမှုတွေကြောင့်ဆန္ဒပြမှုတွေဖြစ်နေတယ်လို့တရားခန်းရှေ့နေတွေနဲ့တရားလုံးရဲအနာပိုင်းတွေကြားမှာလဲမေးခွန်းနဲ့မေးရင်းနဲ့မပြေလည်မှုတွေဖြစ်ရတဲ့အတွက်တရားရုံးစစ်ဆေးမှုတွေရန်နာလိုက်ရတဲ့အချိန်တွေလဲမကြာခဏဆိုသလိုဖြစ်နေတယ်လို့ဆိုပါတယ်အင်္ဂါနေ့တရားခွင်ကိုလည်းအခုလိုပြဿနာတွေဖြစ်တာကြောင့်ရန်နာလိုက်ရတယ်ဆိုပြီးရှင်းနေဖြစ်သူကဆက်ပြောပြပါတယ
်အခုရှင်းနေတန်းလာနေပြီးတော့ဟိုရဲဥကအခုချင်းကူချင်းဆိုတဲ့ဟိုတရားဆိုတော့ရှင်းနေမနက်ဆောင်အဖေကနေတဲ့နေကိုဖြီးလာမှပြဿနာဖြစ်တယ်ဖြစ်ပြီးတော့တရားသူကြီးနဲ့ကျောင်းသားကြီးကလည်းတရားခွင်ထဲမှာမထိုင်လေအပြင်းနဲ့ဖက်တယ်တရားကြီးကတရားခွင်တောင်းကိုပြောတယ်အဲ့မှစကားများပြီးတော့ကျောင်းသားကြီးကဆန္ဒပြတယ
်ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုပြမှုဆိုင်ရာဥပဒေပုံမှန်143 145 149 905ခွေစတာတွေနဲ့တရားဝင်မြို့နယ်တရားရုံးမှာတရားဆွဲဆိုထားတဲ့အတွက်17လကြာတဲ့အထိတရားရင်ဆိုင်နေရတယ်လို့ရန်ကုန်ကမြို့နယ်အတော်များများရဲ့တရားရုံးတွေမှာလည်းနေ့စဉ်နှီးပါဆိုသလိုတရားရင်ဆိုင်နေရတာပါဥပဒေကြောင့်ရတရားရုံးတက်နေရတဲ့ရှေ့နေတွေအနေနဲ့လည်းအခက်အခဲတွေဖြစ်နေရတယ်လို့ဆွဆွဲထားတဲ့ပုံမှန်တွေဟာလည်းဥပဒေနဲ့အညီဖြည့်ရှင်းခွင့်မရတဲ့အတွက်အစိုးရတက်တက်လာတဲ့အခါမှသာဖြည့်ရှင်းနိုင်မယ်လို့ယူဆကြောင်းကျောင်းသားတွေရဲ့ရှင်းနေတွေကပြောဆိုခဲ့ပါတယ်ရှင်